ဆိုရှယ်ဒီမိုကရေစီအနာကခေါင်းစဉ်နဲ့ဒေါန်ဆန်းစုကြည်ကမိကွန်းပြောကြရမှာမြန်မာနိုင်ငံကရွေးကောက်ပွဲတွေအကြောင်းအနာရှင်လက်အောက်ကနိုင်ငံတွေအကြောင်းဒီမိုကရေစီယဉ်ကျေးမှုစစ်စဆွေးနွေးအပေးအယူလုပ်တဲ့စနစ်နဲ့စစ်တပ်ရဲ့အခမ်းကဏ္ဍအစရှိတာတွေကိုပြောကြားသွားပါတယ်။ဒီမိုကရေစီဟာနိုင်ငံရေးယဉ်ကျေးမှုဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောတာပါ
။ I have had to remind those who want to see Burma.
ဒီမိုကရေစီအောင်မှန်စစ်နိုင်တဲ့မြန်မာနိုင်ငံကိုမြင်တွေ့လူသူတွေကိုမမေ့မလျော့ရှိစေဖို့ကျွန်မသတိပေးရပါမယ်။ဒီမိုကရေစီဆိုတာအုပ်ချုပ်ရေးနီလန်းတသက်ပဲမဟုတ်ပါဘူး။နိုင်ငံရေးအယူဆတသက်ပဲမဟုတ်ပါဘူး။ယဉ်ကျေးမှုဖြစ်ပါတယ်။ပြီးတော့ဒီမိုကရေစီယဉ်ကျေးမှုထူထောင်ဖို့ကခက်လာပါတယ်လို့ပြောတာပါ
။နီပေါ်ဘာမာ
နီပေါ်မြန်မာနိုင်ငံနဲ့ချီလီနိုင်ငံတွေဟာလူရုရဲ့အခွင့်အရေးတွေကိုဆယ်စုနှစ်တွေများစွာချီပြီးဖိနှိပ်ခံရတဲ့အာဏာရှင်အစိုးရတမိုင်းကိုအတူတူကြုံရတာပါလို့ပြောပါတယ
်။ As we emerge from the state where the government
အစိုးရကအလုံးကိုလုံးဝချုပ်ကန်ထားတဲ့နိုင်ငံကဖြစ်တာမဟုတ်ကျမတို့ဟာဒီမိုကရေစီအစိုးရဟာဘယ်လိုဖြစ်တဲ့နေဆိုတာစုံဖြတ်ရပါမယ်လို့ပြောပါတယ်။1990ရွေးကောက်ပွဲမှာ NLD အနိုင်ရခဲ့ပေမဲ့လွတ်တော်မခေါ်ခဲ့ပဲနောက်နှစ်20ကြာ2010မှာရွေးကောက်ပွဲလွတ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောပါတယ
် Our people have got used to decades when the government decided
ကျမတို့လူလူဟာဆယ်စုနှစ်တွေချီကြာပြီးအရာအားလုံးကိုအစိုးရကပဲဆုံးဖြတ်ပေးတာနဲ့အသားကျနေပါတယ်အားလုံးကလည်းသူတို့အတွက်ပဲဆုံးဖြတ်တာပါလူလူမှာအခွင့်အရေးမရှိဘူးဆိုရင်တသက်သားမဟုတ်ပဲတာဝန်မှမယူတာပါလို့ပြောတာပါဒါကြောင့်လူလူမှာအခွင့်အရေးရှိတယ်ဆိုတာထောက်ပြတယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့တာဝန်လည်းရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံဟာတချိန်ကအာရှကတောက်ပတဲ့နိုင်ငံဖြစ်ခဲ့ပါတယ်လို့လည်းပြောပါတယ်။ဒါပေမဲ့စစ်အာဏာရှင်အောက်နှစ်ပေါင်းများစွာကြာရောက်တဲ့အတွက်မြန်မာနိုင်ငံဟာဆင်းရဲသွားပါတယ်လို့ပြောပါတယ်
။ They began to think that only they alone
ကျမတို့နိုင်ငံဘယ်လိုဖွံ့ဖြိုးတိုးတက်သင့်တယ်လဲဆိုတာသူတို့ပဲဆုံးဖြတ်နိုင်စွမ်းရှိတယ်လို့စပြီးထင်မြင်လာကြပါတယ်။ဒါဟာကျမတို့ဆန့်ကျင်ရမယ့်အယူဆပါလို့ဒေါန်ဆန်းစုကြည်ကပြောတာပါ။မြန်မာနိုင်ငံလိုအာဏာရှင်လက်ရောက်ကြားရောက်ခဲ့တဲ့နီပေါ်နိုင်ငံနဲ့ပတ်သက်လို့လေ။န
ီပေါ် is a shining
နီပေါ်နိုင်ငံဟာကမ္ဘာအတွက်တောက်ပတဲ့နမူနာတစ်ခုဖြစ်ပါတယ်။အမတန်ကိုကြီးမားတဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းနေရတဲ့နိုင်ငံငယ်လေးပါပဲ။ဒါပေမဲ့နီပေါ်ဟာဒီမိုကရေစီနှိမ့်ချနိုင်ငံရေးရဲ့အရေးအကြီးဆုံးသင်ခန်းစာကိုသင်ကြားနာယူထားတယ်လို့ကျွန်မယုံကြည်ပါတယ်။စစ်စဆွေးနွေးညှိနှိုင်းအပေးအယူလုပ်တဲ့အတွေ့အခေါ်ရရှိအောင်သင်ကြားထားတာပါလို့ပြောပါတယ်။ဒါရီမကနီပေါ်စစ်တပ်ဟာ professional ဆိုတဲ့သက်ဆိုင်ရာလုပ်ငန်းကိုကြံ့ကျင်တာကိုဒေါန်ဆန်းစုကြည်ကချီးကျူးတာပါ။
I want the military in Burma to
မြန်မာနိုင်ငံကစစ်တပ်ကိုဆိုင်းရလုပ်ငန်းကျွမ်းကျင်တဲ့စစ်မှန်တဲ့စစ်တပ်ဖြစ်စေချင်ပါတယ်။ဒါဟာကျမတို့နိုင်ငံ social democracy နိုင်ငံစစ်စစ်မပေါ်ထွန်းလာခင်လှုပ်ဆောင်ရမယ့်ခြေလှမ်းတွေတဲကတစ်ခုဖြစ်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောကြားသွားပါတယ်ရှင်။